ဒီတုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းအစမှာတော့စစ်ဗျူဟာအရအရေးပါတဲ့မန္တလေးတိုင်းနဲ့ဆက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းကနောင်ချိုကိုအပိသက်သိမ့်ပိုင်နိုင်တာကစစ်ရေးအရအလွန်အရေးပါပါတယ်လို့ PDF မန္တလေးရဲ့ပြောခွင့်ရကိုအော်စမွန်ကVOAမြန်မာပိုင်းကိုပြောပါတယ်ဇူလိုင်လ10ရက်နေ့ကနောင်ချိုကိုတော်လန်ရေးပူးပေါင်းတပ်ဖွဲ့တွေဘက်က
သိမ်းယူခဲ့တဲ့အခြေအနေနဲ့ပတ်သက်လို့VOAမြန်မာပိုင်းကမျက်ရင်ချနိုင်ကကိုအော်စမွန်ကိုဆက်သွယ်မေးမြန်းထားပါတယ်။နောင်ချိုမြို့စစ်စင်ရေးကို1325ခုဆစ်စင်ရေးဒုတိယပိုင်းစတင်ခဲ့တဲ့ဇွန်လ25ရက်နေ့တချိန်တည်းစတင်ခဲ့တာဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF
မန္တလေးရဲ့ပြောခွင့်ရကိုအော်စမွန်ကပြောပါတယ်။နောင်ချိုစစ်စင်ရေးကကျွန်တော်2024ခုနှစ်ဇွန်လ25ရက်နေ့ကစတင်ပြီးတော့စတင်ထိုးသွင်းနေတာ
ဖြစ်ပါတယ်ဗျအပိသက်ရရှိတာကတော့ဇူလိုင်လ10ရက်နေ့ပေါ့နော်မနေ့ကအပိသက်ရရှိခဲ့တာဖြစ်ပါတယ်ဗျအဲ့တော့နောင်ချိုကိုတိမ့်နိုင်ခဲ့တာကစစ်ဗျူဟာအရဘလောက်ရေးပါပါလဲရှင်
အဲဒီနောင်ချိုမျိုးကကျွန်တော်မန္တလေးတိုင်းနဲ့ထိစပ်နေတယ်ပြီးတော့ရှမ်းတောင်နဲ့ထိစပ်နေတယ်ပေါ့နော်ဒါကြောင့်မို့ပထဝီနေထားရအရေးပါတယ်အဲနေမီတေတာတစ်ခုဖြစ်ပါတယ်
အခုလိုရှမ်းပြည်တောင်ပိုင်းကနောင်ချိုစခန်းပါဝင်ဒီမန္တလေးမယ်ရာဘက်ကအင်ဂျင်မြိုင်စခန်းတို့ဘာလို့ပေါ့နော်အဲ့ဒီကရတယ်ဒီလက်နက်ခဲရန်တွေဒီစခန်းတွေကိုတင်းကြပ်ဖြင့်ရလိုက်တဲ့အဲ့ဒီလက်နက်တွေကိုတော်လိုင်းရေးတပ်ဖွဲ့တွေဘက်ကဘယ်လိုပြန်ပြီးတော့ဆောင်ရွက်ဖို့ရှိလဲရှင်
အဲကျွန်တော်ဒီသိန်းစီရမီတဲ့လက်နက်ခဲရန်တွေပေါ့နော်ဒီအင်ဂျင်မြိုင်တပ်စခန်းမှာမ အသုံးပြုသွားပါမှာဖြစ်ပါတယ်ဗျ
။အင်ဂျင်မြိုင်တက်စခန်းကဆိုလို့ရှိရင်ဟိုလေရင်ပြည့်ဆက်တဲ့တွေအကြီးတွေပေါ့နော်လက်နက်ကြီးတွေကိုရထားတယ်လို့လည်းဒီမန္တလေး PDF ရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။ဒီလက်နက်ကြီးတွေကနေပြီးတော့ဘလောက်အကွာဝေးအတိုင်းထားတီကိုပေါ့နော်ပြစ်ခတ်နိုင်လို့ရမှာရှင်။
လေရင်ပြည့်လက်နက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအသေးစိတ်အချက်အလက်တွေကိုတော့ဖြေကြားဖို့မရှိပါဘူးခင်ဗျာ
။စစ်ကောင်စီတပ်တွေဘက်ကအစစ်မြင့်စစ်အရာရှိတွေဖမ်းဆီးခံထားရတာတွေကိုလည်းတွေ့ရပါတယ်။ဆိုတော့သူတို့ဘက်ကအလွယ်တကူလက်နက်ချခဲ့တာလားရှင်
။ကျွန်တော်ဒီစစ်ကောင်စီဘက်ကဒီတုံ့ပန်းတွေကိုကျွန်တော်တို့ဒီရရှိထားတဲ့နေရာမှာအချို့ကတော့အတားကြီးကျွန်တော်တို့ဒီလက်နက်ချအလင်းဝင်တာတွေရှိတယ်။အချို့ကတော့ကျွန်တော်တို့တိုက်ပွဲဖြစ်နေတဲ့ကိုဟိုဒီမရမကဖန်စီခဲ့ရတာတွေလည်းရှိပါတယ်ကျွန်တော်တို့ဒီဖန်စီရမိတာတဲ့ဒုတိယဘုံကြီးလိုင်းထွန်းအောင်ပေါ့နော်လိုင်းထွန်းအောင်ကတော့ဒီပယ်လက်ကြီးတက်စကန်တွေဖတ်ပြေးဖို့စူးစမ်းခဲ့တာကိုကျွန်တော်လိုက်ပြီးတော့ဖန်စီခဲ့ရတာဖြစ်ပါတယ်ဗျ
အဲ့တော့စစ်တုံ့ပန်းတွေနဲ့ပတ်သက်ပြီးတော့ပြည်သူကာကွယ်ရေးတပ်မတော်မန္တလေးဘက်ကနေပြီးတော့နိုင်ငံတကာစစ်ဥပဒေနဲ့အညီဆောင်ရွက်နေတဲ့ဆိုတဲ့နေရာမှာဘလို့အခက်ခဲတွေရှိနေလဲရှင
်ကျွန်တော်လက်ရှိဒီတဆယ်နှစ်ခွန်ဆစ်စင်အပိုင်းနှစ်မှာကျွန်တော်တို့ဒီဖန်စီရမိတဲ့တုံ့ပန်းရေတပ်က150ဝန်းကျင်အထိရှိသွားခဲ့ပြီပေါ့နော်ဒီတုံ့ပန်းတွေအကုန်လုံးကိုကျွန်တော်တို့တုံ့ပန်းဥပဒေနဲ့အညီပဲလက်ရှိထိန်းသိမ်းထားပါတယ်ဗ
ျတစ်တုံညာနှစ်ခွန်ဆစ်စင်ရေဒုတိယပိုင်းမှာပေါ့နော်ဒီလိုတော်လှန်ရေးအင်အားစုတွေဘက်ကတိုက်ပွဲတွေပေါ်ဆောင်တဲ့နေရာမှာရောကြာဆုံးခဲ့တဲ့အရေးအတွက်ဘယ်လောက်ရှိလဲရှင
်ဟုတ်ကဲ့ဗျကျွန်တော်ဒီတော်လှန်ရေးအင်အားစုတွေဘက်မှာလည်းဒီတဆယ်နှစ်ခွန်ဆစ်စင်ရေပိုင်းနှစ်မှာပေါ့နော်ထိခိုက်ပေးဆက်မှုအချို့ရှိပါတယ်ဗျအသေးသေးအချက်လက်တွေကတော့လက်တလောထုတ်ပြန်ဖို့မရှိသေးလို့ပါဗ
ျနောက်ချိုတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်က VOA ကဆက်သွယ်မေးမြန်းထားပေမဲ့အခုသတင်းကြေညာချိန်ထိတော့တုံ့ပြန်ချက်မရသေးပါဘူးဒီကနေ့မှာတော့ရှမ်းတောင်ပိုင်းနောက်ချိုဘက်မှာတိုက်ပွဲတွေကမရှိတော့ဘူးဆိုပေမဲ့မန္တလေးမီဒီယာဘက်မှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေသေးပဲလို့မန္တလေး PDF ရဲ့ပြောခွင့်ရကိုအော့စမွန်က VOA ကိုပြောပါတယ်ရှင်